Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ်ဩဂုတ်လ3ရက်ကြာသပတေးနေ့ညနေ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ16 19နဲ့25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါရှင်။ခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်
။ကျွန်တော်အောင်လွင်ဦးပါ။ဒီညနေနားဆင်မဲ့သတင်းတွေမှာတော့ရုရှားပေါ်အရေးယူတန်းခတ်မဲ့ဥပဒေမူကျမ်းပေါ်အမေရိကန်သမ္မတဒေါ်နယ်ထရန့်ကဝေဖန်ပြောဆိုပေးမဲ့ဥပဒေကိုတော့လက်မှတ်ရေးထိုးတည်ပြုလိုက်ပါတယ်။ဗင်နီဇွဲလားနိုင်ငံရွေးကောက်ပွဲမှာမဲပေးသူအရေးအတွက်ကိုအစိုးရကတသန်းလောက်ပိုစင်းပြထားတယ်ဆိုရယ်ပြောဆိုချက်ကိုသမ္မတနဲ့ရွေးကောက်ပွဲကြီးကြပ်ရေးဖွဲ့တွေကပယ်ချလိုက်ကြပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမတ်တငီထိုင်းနေသူကြီးညာပေးသွားမှာပါ
။အခုညနေခင်းသတင်းဆောင်ပါတွေထဲမှာတော့အမေရိကန်နိုင်ငံဂျာယေးဝင်ကြီးလက်တက်ရမဲ့ဖိလစ်ပိုင်နိုင်ငံမနီလာမြို့ကအာဆီယံဒေသဆိုင်ရာအစည်းအဝေးကိုဒီသတင်းပတ်ကုံပိုင်းစပြီးတော့ကျင်းပတဲ့အခါဗားရီဆွေးနွေးကြမှာပါလေ
။ We are in fact cautious because we want to play a productive role in easing the tensions Korean Peninsula.
ဖိလစ်ပိုင်နိုင်ငံဂျာယေးဝင်ကြီးရဲ့ပြောကြားချက်နဲ့အတူအပြည့်စုံနှာစင်နိုင်ပါတယ်။တခါအစိုးရနှုတ်ထွက်ပေးဖို့တန်ကာတော်တွေအပါအဝင်စန္ဒပြသူတွေဟာဒုတိယမြောက်နေ့အဖြစ်ဆက်လက်စန္ဒပြတောင်းဆိုနေကြတယ်။တခါနိုင်ငံတကာသတင်းလွှာမှာတော့အမေရိကန်သမ္မတကရုရှားအပေါ်ပိတ်ဆို့တန်ခတ်မှုအသစ်တွေလက်မှတ်ထိုးလိုက်ပေမဲ့ဒီဥပဒေသင်းမှာအားနည်းချက်တွေရှိတယ်လို့ဗုဒ္ဓဟူးနေ့ကြေညာချက်မှာဖော်ပြပြန်ပါတယ်။လေထုညဉ့်ညက်မှုကိုကာကွယ်ဖို့တက္ကရာ2040မှာဓာတ်ဆီနဲ့ဒီဇယ်သုံးမော်တော်ယာဉ်အသစ်တွေထုတ်လုပ်မှုပိတ်ပင်မဲ့အထက်ဗြိတိန်နဲ့အတူပြင်သစ်လက်ပါဝင်လာကြောင်စတဲ့သတင်းတွေနာဆင်ကြရမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိန်ကီထိုက်တို့ကကြေညာပါမယ်ရှင
်ရုရှားပေါ်ရေးယူတန်ခတ်မဲ့ဥပဒေမူကျမ်းဟာအကြီးအကျယ်အားနည်းချက်တွေပါဝင်နေပြီးဖွဲ့စည်းရေးချက်ပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့လည်းကန့်ညီမှုမရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပေမဲ့ဥပဒေကိုတော့လက်မှတ်ရေးထိုးတည်ပြုလိုက်ပါတယ်ပြည်ထောင်နေအမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကကြောင်းဝင်နှောက်ယှက်မှုတွေပြည်ထောင်ခတ်တဲ့အနေနဲ့ပြတ်ထန်းခဲ့တဲ့ဥပဒေမှာတော့အီရန်နဲ့မြောက်ကိုရီးယားပေါ်အရေးယူမဲ့အစီအစဉ်တွေလည်းထည့်သွင်းထားတာပါတန်ခတ်မှုတွေကိုကွန်ဂရက်စ်လွှတ်တော်နဲ့မတိုင်မီမဲ့သမ္မတအာဏာနဲ့ဖယ်ရှားခွင့်ကိုလည်းဥပဒေထဲမှာကန့်သတ်ထားပါတယ်သမ္မတရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်ထားတဲ့ဥပဒေကြောင့်အမေရိကန်ပြည်သူတွေအကျိုးအတွက်အပေးယူဆက်ဆက်ညှိနှိုင်းမှုတွေလုပ်ရမှာပုံမှန်ခက်ခဲစေပြီးတရုတ်ရုရှားနဲ့မြောက်ကိုရီးယားတို့ပုံမှန်နီးကပ်အောင်တွန်းပို့ရရောက်နေတယ်လို့လည်းမနေ့တုန်းကအင်ဖြူရဲ့ညင်ညာချက်မှာသမ္မတထရန့်ကပြောဆိုထားပါတယ်ဒီလိုပြဿနာတွေရှိနေပေမဲ့အမျိုးသားညီညွတ်ရေးကိုရှေ့ရှုပြီးလက်မှတ်ထိုးရတာဖြစ်ကြောင်းလည်းပြောဆိုသွားခဲ့တာပါဥပဒေချမ်းကိုစတင်အစိုးပြုချိန်မှာလည်းအုတ်ချွေးခန္ဓာရဲ့လုပ်ပိုင်ခွင့်ကိုကန့်သတ်တာမတင်တော်ကြောင်းအမေရိကန်ကုမ္ပဏီတွေနဲ့ဥရောပကမဟာမိတ်တွေရဲ့အကျိုးစီးပွားတွေကိုလည်းထိခိုက်မှာစိုးရင်ကြောင်းလွှတ်တော်ကိုအတိပေးပြောကြားခဲ့ဘူးတယ်လို့လည်းသမ္မတထရန့်ကကြေညာချက်ထဲမှာပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုတွင်ကျွမ်းကျင်အရေးချင်းနှိမ့်တဲ့ရွှေ့ပြောင်းဝင်ရောက်သူအရေးအတွက်ကိုအကြီးအကျယ်လျှော့ချပြီးအမေရိကန်ပြည်ထောင်စုတွင်အမြဲတမ်းနေထိုင်ခွင့် Green Card ထုတ်ပေးမဲ့အရေးအတွက်ကိုလည်းထက်ဝက်လျှော့ချမဲ့ဥပဒေချမ်းတစ်ခုကိုသမ္မတဒေါ်နယ်ထရန့်ကထောက်ခံလိုက်ပါတယ်ဒီဥပဒေချမ်းကအမေရိကန်ကိုပထမဦးစားပေးအဖြစ်ထားရှိတဲ့ဆောင်ရွက်ချက်လို့လဲဥပဒေချမ်းကိုပြုစုသူတွေခြံရံပြီးအမေရိကန်သမ္မတထရန့်ကအခုလိုပြောဆိုပါတယ်
This legislation demonstrates our compassion for struggling American families
အမေရိကန်မိသားစုတွေရဲ့ရုန်းကန်ရမှုအပေါ်ကျွန်တော်တို့ရဲ့စာနာထောက်ထားမှုကိုဒီဥပဒေပြုမှုနဲ့ပြသလိုက်တာလို့သမ္မတကပြောတာပါဒီဥပဒေချမ်းကခွဲခြားဆက်ဆံတာမဟုတ်ဘူးလို့လည်းအမေရိကန်အစိုးရအင်ဖြူရောအကြီးတန်းအကြံပေးစတီဗင်မေလာကပြောပါတယ်ထောင်ကယ်ရိုလိုင်းနားပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်လင်းစေးဂရေဟန်ကတော့အရေးချင်းကိုအခြေခံမဲ့လူဝင်မှုကြီးကြပ်ရေးအယူအဆကိုထောက်ခံတယ်လို့ Twitter လူမှုကွန်ရက်မှာပြောပါတယ်တပြိုင်တည်းမှာပဲအခုအစိုးပြုထားတဲ့မူကျမ်းသာဥပဒေအဖြစ်အတည်ဖြစ်ခဲ့မယ်ဆိုရင်တော့ရွှေပြောင်းဝင်ရောက်လာသူလုတ်သားအင်အားစုအပေါ်အာထနေရတဲ့တောင်ကယ်ရိုလိုင်းနားရဲ့စီးပွားရေးအပေါ်မှာတော့အကြီးအကျယ်ထိခိုက်စေလိမ့်မယ်လို့ပြောဆိုထားပါတယ်ရှင်
။မကြာသေးခင်ကအီရန်နိုင်ငံရဲ့ရော့ကက်ဒုံးစမ်းသပ်မှုဟာကုလသမဂ္ဂလူညီရေးကောင်စီရဲ့ဆုံးဖြတ်ချက်နဲ့ကန့်ညီမှုမရှိကြောင်းအမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီနိုင်ငံတွေကပြောဆိုလိုက်ပြီးကုလသမဂ္ဂအကြီးအကဲအနေနဲ့စုံစမ်းစစ်ဆေးဖို့လည်းတိုက်တွန်းလိုက်ကြပါတယ်။ရော့ကက်ဒုံးစမ်းသပ်မှုဟာအီရန်နိုင်ငံရဲ့ချင်းချောက်ရန်လိုတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းလည်းကုလသမဂ္ဂတွင်ရင်မှုချုပ်အန်တိုနီယိုဂူတာရက်စ်နဲ့လူညိုရေးကောင်စီဥက္ကဋ္ဌမှလိမ့်မှုပြီးကျန်နိုင်ငံတွေရဲ့ကိုယ်စားအမေရိကန်ကပေးပို့တဲ့စာထဲမှာဖော်ပြထားတာပါ။အီရန်နိုင်ငံကတော့အာကာတာရဲ့ဂျေရုဆလမ်လွတ်တင်မဲ့ဒုံးမြေနှစင်းကိုအောင်မြင်မြင်ပြစ်လွန်နိုင်ခဲ့ကြောင်းပြီးခဲ့တဲ့ကြာသပတေးနေ့မှာပဲကြေညာခဲ့ပါတယ်။ စင်မောလို့အမည်ပေးထားတဲ့ဒုံမြန်ဟာအလေးချိန်250ကီလိုဂရမ်ရှိတဲ့ဂျိုရူကိုကမ္ဘာမြေပြင်အထက်ကီလိုမီတာ900အထိလွတ်တင်နိုင်ခဲ့ကြောင်းအီရန်ကပြောဆိုပေမဲ့ဒုံမြန်ရဲ့သေဆောင်နိုင်စွမ်းနဲ့ပတ်သက်လို့အသေးစိတ်ကိုပြောဆိုတာမျိုးတော့မရှိပါဘူး။ပက်ထင်းတဲ့မစ်ဆိုင်းတုံးအစီအစဉ်ကြောင့်အီရန်ပေါ်အမေရိကန်ကစီးပွားရေးပိတ်ဆို့တံခတ်မှုတွေပြီးခဲ့တဲ့လတဲ့ထပ်မံတုံ့ပြန်ပြီးနောက်မှာပဲအီရန်နိုင်ငံကစမ်းသပ်မှုလုပ်ခဲ့တာပါ။ယူအန်နိုင်ငံရဲ့နျူကလ িয়ার စီစဉ်တွေကိုရှော့ချပြီးအပြန်အလှန်အနေနဲ့နိုင်ငံတကာကတံခတ်မှုတွေရှော့ပေါ်ရေး2015ခုနှစ်မှာအနောက်နိုင်ငံတွေနဲ့လက်မှတ်ရေးထိုးခဲ့တဲ့သဘောတူညီချက်မှာတော့ပက်ထင်းတဲ့မစ်ဆိုင်းတုံးစမ်းသပ်မှုတွေကိုတားမြစ်ရေးရှင်းရှင်းလင်းလင်းဖော်ပြထားတာမရှိပါဘူး။ဒါပေမဲ့လည်းအီရန်နဲ့သဘောတူညီချက်ကိုအတိအပြုထောက်ခံခဲ့ကုလသမဂ္ဂလူညီညွတ်ကောင်စီရဲ့ဆုံးဖြတ်ချက်မှာတော့ပက်ထင်းတဲ့မစ်ဆိုင်းတုံးနဲ့ဆက်နွယ်တဲ့လုပ်ရည်မျိုးတွေမလုပ်ဖို့ထည့်သွင်းထားတာပါ။
အာဖဂန်နစ္စတန်နိုင်ငံကန်ဒါဟာပြည်နယ်တွင်မနစ်ဗုဒ္ဓဟူးနေ့ကမြောက်အတ္တလန္တိတ်စကျုပ်အဖွဲ့နေတိုးရင်တန်တိုက်ခတ်ခံရမှုအတွင်းအမေရိကန်စစ်သား2ဦးသေဆုံးပြီး4ဦးဒဏ်ရာရတယ်လို့အမေရိကန်နဲ့နေတိုးစစ်တပ်တာဝန်ရှိသူတွေကပြောပါတယ်။အမေရိကန်စစ်ဌာနချုပ်ပန်တဂွန်ပြောခွင့်ရ Jeff Davis ကတော့အသေးစိတ်ထုတ်ဖော်ပြောဆိုတာမရှိပါဘူး။တာလီဘန်ဘက်ကတော့သူတို့ရဲ့အသေးခံဘုံခွဲသမားတအုပ်ကဖောက်ခွဲရေးပစ္စည်းတွေတင်ထားတဲ့ကားနဲ့ရင်တန်းကိုဝင်တိုက်ခဲ့တာလို့ပြောပါတယ်။ပြည်ပကျူးကျော်တပ်ဖွဲ့ရဲ့အစစ်မြင့်ရရှိနှုတ်အပါအဝင်စစ်သား15ဦးသေဆုံးတယ်လို့တာလီဘန်ဘက်ကပြောပါတယ်။တာလီဘန်ဘက်ကတော့သေဆုံးမှုနဲ့ပတ်သက်ပြီးပြောဆိုရမှာပိုပြီးတော့ပြောနေကြဖြစ်ပါတယ်။ဒဏ်ရာရသူစစ်သား4ဦးတို့ကတော့ညွန်ပေါင်းတပ်ဖွဲ့ရဲ့ဆေးရုံမှာဆေးကုသမှုခံယူနေပြီးအသက်အန္တရာယ်မရှိဘူးလို့လည်းနေတိုးဘက်ကပြောပါတယ်။နိုင်ငံခြားတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ရင်တန်းကလေးစိတ်ကိုအသွာကန်ဒါဟာမြို့ကိုဖျက်ဆီးချိန်မှာအသေးခံကားပုံးခွဲတိုက်ခိုက်ခံရတာဖြစ်တယ်လို့ပြည်နယ်ဆိုရာကြေညာချက်မှာဖော်ပြပါတယ်။တိုက်ခိုက်မှုကြောင့်ရင်တန်းကကားတစ်စီးပျက်စီးသွားတယ်လို့ပြောပေမဲ့အသေးစိတ်ကိုတော့ကြေညာချက်မှာဖော်ပြမထားပါဘူး။တာလီဘန်တို့ရဲ့ဇာတိအဖြစ်သိရှိထားတဲ့ကန်ဒါဟာပြည်နယ်မှာလက်ရှိအမေရိကန်တပ်ဖွဲ့ဝင် 8,400 လောက်ရှိနေပါတယ်ရှင်။
ယူအေဗီအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ယူအေဗီအတန်မြန်မာဘာသာစစ်စင်ရဲ့ကြာသပတေးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဗင်နီဇွဲလားနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲမဲ့လွတ်တော်အတွက်ရည်ရွယ်ချင်းပါခဲ့တဲ့ခြေတင်ဖြစ်စရာရွေးကောက်ပွဲတွင်ဆန္ဒမဲ့ပေးသူရည်တော်ကိုအ ਨੇ စုံလူတတန်းလောက်မမှန်မကန်စည်းင်းပုံပြထားတယ်ဆိုတဲ့ပြောဆိုချက်ကိုသမ္မတနဲ့ရွေးကောက်ပွဲကြီးကြပ်ရေးအဖွဲ့ကြီးကဲတို့ကဒီကနေ့ပဲပယ်ချလိုက်ပါတယ်။ရွေးကောက်ပွဲအတွက်အီလက်ထရောနစ်နည်းပညာနဲ့ဝန်ဆောင်မှုပေးခဲ့တဲ့ဗြိတိန်ခြေဆိုင်ကုမ္ပဏီရဲ့ပြောဆိုချက်ဟာတာဝန်မဲ့ရာရောက်တဲ့အကြောင်းဗင်နီဇွဲလားရွေးကောက်ပွဲကောင်စီဥက္ကဋ္ဌတက်ဗစ်စင်လူစင်နာကပြောဆိုလိုက်ပြီးဥပဒေကြောင်းအရအရေးယူဖို့စီစဉ်သွားမယ်လို့လည်းတတိပေးခဲ့တာပါ။ဒီကပေါ်လုံငန်းစင်မှာဝန်ဆောင်မှုနဲ့နည်းပညာထောက်ကူပေးရမယ့်ကုမ္ပဏီတစ်ခုအနေနဲ့လိုရိုးလို့စင်မဟုတ်ပဲသဘောထားမြင်ပေးခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ပြည်နယ်နိုင်ငံက Smartmatic ကုမ္ပဏီကြီးကတတိုနီယိုမူကီစ်ကတော့မဲဆန္ဒရှင်စီးရင်မှာယွန်းနေတယ်ဆိုတော့တန်ရဖြစ်စရာမရှိတဲ့အကြောင်းပြောဆိုထားတာပါ။ဒါပေမဲ့လည်းမဲစင်းကြောင့်တနင်္ဂနွေနေ့ကရွေးကောက်ပွဲရလဒ်ပေါ်ရက်ခတ်မှုရှိမရှိဆိုတော့တော့ပြောမသွားပါဘူး။အမှန်တကယ်မဲပေးခဲ့သူအရေးအတွက်နဲ့အာဏာပိုင်တွေထုတ်ပြန်တဲ့မဲစင်းကြားခမန်းကြီးတန်းလောက်ကွာဟနေတယ်လို့လည်းအမှုဆောင်ရရှိချုပ်ကပြောဆိုခဲ့တာပါ။ဗင်နီဇွဲလားသမ္မတနီကိုလတ်စ်မာဒူရိုကတော့ကော်မတီအကြီးကဲပေါ်ဗြိတိန်နဲ့အမေရိကန်တို့ကဖိအားပေးမှုတွေရှိခဲ့ကြောင်းရုံးပြင်သံကြားမင်းငွန်းနဲ့မှပြောဆိုသွားပါတယ်။မဲပေးသူရေအတွက်ရှစ်သန်းရှိခဲ့ကြောင်းလည်းသမ္မတကထပ်မံပြောဆိုသွားတယ်လို့ဆန္ဒပြသမားတွေရဲ့တားဆီးမှုတွေသာမရှိခဲ့ရင်မဲပေးသူရေအတွက်ဟာဆယ်သန်းလောက်တော့ရှိနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။
စီးရီးယားနိုင်ငံဟုံးမြို့ရဲ့မြောက်ပိုင်းဒေသအကျုံးဝင်မဲ့ဒေသတွင်းအပြစ်ရသဘောတူညီချက်သစ်စတင်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးကဒီကနေ့ကြာသပတေးနေ့မှာကြေညာပါတယ်။အပြစ်ရရေးသဘောတူညီချက်ကဒေသဆန်တော်ချင်းနေကင်းပိုင်းမှာစတင်တက်ရောက်ခဲ့တာဖြစ်ပြီးလူဦးရေ 34,000 ကျော်နေထိုင်တဲ့ဒေသတစ်ခုလည်းပါဝင်မှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရဗိုလ်မှူးချုပ်ဤကကိုနာရှန်ခော့ကပြောပါတယ်ရုရှားနဲ့ဆီးရီးယားသဘုံကိုယ်စားလှယ်တွေပြီးခဲ့တဲ့သတင်းပတ်ကကိုင်ရိုမြို့တော်မှာတွေ့ဆုံပြီးအပြစ်ရရေးအသေးစိတ်အချက်အလက်တွေကိုဆွေးနွေးခဲ့ကြတာလို့လည်းသူကပြောပါတယ်ရုရှား၊အီရန်နဲ့တူရကီတို့သူတို့အဆိုဆီးရီးယားနိုင်ငံတွင်တိုက်ခိုက်မှုလျှော့ချရေးဇုန်တွေဖော်ဆောင်ဖို့သဘောတူခဲ့ကြတဲ့ဒီနေ့အစောပိုင်းဂါဇာစတန်နိုင်ငံအစ်စတနာမြို့တော်ကဆွေးနွေးညှိနှိုင်းမှုရလအဖြစ်နဲ့တတိယမြောက်အပြစ်ရရေးသဘောတူညီချက်ကိုအကောင့်ထဲဖော်နိုင်တာဖြစ်ပါတယ်တိုက်ခိုက်မှုရစဲရေးကိုရုရှားစစ်တပ်ရဲအဖွဲ့ကစောင့်ကြည့်သွားမယ်လို့လည်းရုရှားဘက်ကပြောပါတယ်။စီးရီးယားပြည်ပခအတွင်းရရှိထားတဲ့တခြားအပြစ်ရသဘောတူညီချက်တွေအတိုင်းပဲအခုသဘောတူညီချက်မှာလည်းအစ္စလာမ်ရဲ့အစွန်းရောက် IS တိုက်ခိုက်ရေးသမားတွေ Al-Qaeda နဲ့ချိတ်ဆက်အဖွဲ့တွေတော့အကျုံးမဝင်ပါဘူးရှင်။
ဩစတြေးလျနိုင်ငံမှာခီးသတင်းလေယာဉ်ဒဇင်းကိုပေါက်ကွက်တက်ခဲ့မဲ့အစီအစဉ်ကိုဟန်တားနိုင်ငံကြောင်းဝန်ကြီးချုပ်မဲကွန်တန်ဘုတ်ကပြောဆိုလိုက်ပါတယ်။ခိုင်လုံတဲ့သတင်းတွေအရစစ်နေမြို့မှာစနေနေ့ကအာနာဘန်ရဲ့စီးနှင်းရှာဖွေမှုတွေတွင်လူလေးယောက်ကိုဖမ်းဆီးခဲ့ပြီးနောက်မှာပဲဩစတြေးလျနိုင်ငံကအဓိကလေဆိပ်တွေအားလုံးမှာလည်းလုံခြုံရေးတွေကိုတင်းကျပ်ထားခဲ့တာပါ။လုံခြုံရေးစီမံတွေတိုးမြင့်လိုက်တဲ့အတွက်လည်းလေကြောင်းခီးစဉ်တွေအကြီးအကျယ်နှောင့်နှေးခဲ့ရသလိုစစ်ပြက်လက်ပြက်ဖြစ်နေတဲ့ခီးသွားမြောက်များလည်းလေဆိပ်တွေမှာတန်းစီဆောင်ဆိုင်နေခဲ့ကြရပါတယ်။ဖမ်းဆီးခံရသူတွေကတူးဟုတော့အာနာဘန်ကနောက်ပိုင်းမှာပြန်လွတ်ပေးခဲ့တာပါ။ကြံ၃ဦးပေါ်မှာလည်းတစုံတရာအရေးယူတာမျိုးတော့မရှိသေးပါဘူး။ကျန်ပတ်တက်ခဲ့ဖို့ကျန်စင်မှုနဲ့ပတ်သက်ပြီးအသေးစိတ်ကိုအာဏာပိုင်တွေပြောတာမရှိပေမဲ့ပေါက်ခွဲရေးပစ္စည်းပါဝင်တဲ့အကြောင်းပြောဆိုခဲ့ပါရယ်။ RSO ဝါမြပြည်တော်စု UAE ရဲ့အမျိုးသားလေကြောင်းလိုင်းတစ်ခုဖြစ်တဲ့ Etihad Airways ကတော့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်ပြီးဩစတြေးလျရဲ့တပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်နေကြောင်းပြောပေမဲ့တက်ခဲ့ဖို့ကျန်စင်မှုမှာပြတ်မှတ်ထားခံခဲ့ရတာဆိုတော့ပြောဆိုတာမျိုးမရှိပါဘူး။
ကမ္ဘောဒီးယားနိုင်ငံတွင်စီးပွားပြည့်အငှားကိုဝင်ဆောင်လုပ်ငန်းလုပ်မှုနှင့်ဩစတြေးလျအမျိုးသမီးတဦးအပါအဝင်အပေါင်းအပါကမ္ဘောဒီးယားနှစ်ဦးတို့နောက်ထပ်ထောင်ဒဏ်18လထပ်ပြီးတော့ကြားခံရမှာဖြစ်ပါတယ်။ဖမ်းဆီးထိန်းသိမ်းခံရပြီး9လကြာမှာတမ်မီဒါဘီချားကိုကမ္ဘောဒီးယားမြို့တော်ဖနွန်ပင်ကတရားရုံးတစ်ခုကနေဒီကနေ့စီရင်ချက်ချပါတယ်။သူမနဲ့အတူကမ္ဘောဒီးယားနှစ်ဦးလည်းတရားရုံးကစီရင်ချက်ချပါတယ်။ကလေးလူချင်းနဲ့ပြည်ပကဇုံတွဲတွေအထူးသဖြင့်ဩစတြေးလျကဇုံတွဲတွေနဲ့ဒေသခံအမျိုးသမီးတွေကိုသူတို့3ဦးကနေပြီးတော့ဂျားပွဲစားလုပ်ပေးခဲ့တာဖြစ်ပါတယ
်။ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လူဦးနဲ့မတ်သိန်ကီထိုက်တို့ကြီးညာပေးသွားတာပါ။အခုစတိုက်ထုတ်လင်းပေးမဲ့သတင်းလွှာတွေထဲမှာတော့အရင်ဆုံးဒီသတင်းပတ်ကုံပိုင်းမှာစတင်ကျင်းပမဲ့အာဆီယံဒေသဆိုင်ရာဆွေးနွေးပွဲကိုကြည့်ကြရအောင်ပါဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်ကုံစတင်ကျင်းပမဲ့အာဆီယံဒေသဆိုင်ရာဆွေးနွေးပွဲ ARF ကိုအမေရိကန်နိုင်ငံဂျာယီဝင်ကြီး Rex Tillerson တက်ရောက်ဖို့ရှိနေပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုတွေနဲ့ပတ်သက်လို့အဓိကထားဆွေးနွေးဖို့ရှိနေပါတယ်ပြီးခဲ့တဲ့သတင်းပတ်ကုံပိုင်းကပဲမြောက်ကိုရီးယားကတိုက်ချင်းပြစ်ပက်ထိန်ဒုံးကျည်ထပ်မံစမ်းသပ်ပစ်လွှတ်လိုက်တာကြောင့်လဲဒေသရင်းနဲ့ကမ္ဘာနိုင်ငံတွေကြားမှာမြောက်ကိုရီးယားအရေးစိုးရိမ်မှုတွေတိုးပွားလာနေတာပါမက်ခင်ဖြူထွေးကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
ဖိလစ်ပိုင်နိုင်ငံမနီလာမြို့တော်မှာဒီသတင်းပတ်ကုံစတင်ကျင်းပဖို့ရှိနေပြီးအမေရိကန်နိုင်ငံသားရဲဝင်ကြီး Rex Tillerson အပါအဝင်ရုရှား၊ဂျပန်၊တရုတ်နဲ့တောင်ကိုရီးယားစတဲ့အရေးပါတဲ့နိုင်ငံကြီးတွေကနိုင်ငံသားရဲဝင်ကြီးတွေတက်ရောက်ကြမယ်။အာဆီယံဒေသတွင်းဆွေးနွေးပွဲ ARF မှာမြောက်ကိုရီးယားအရေးကအဓိကဦးစားပေးဆွေးနွေးမယ့်အကြောင်းအရာတစ်ခုအဖြစ်ရှိနေတာပါ။ဒီဆွေးနွေးပွဲမှာကိုရီးယားကျွမ်းဆွယ်နျူကလ িয়ার ကင်းရှင်းရေးနောက်ရေကြောင်းလုံခြုံရေးနဲ့အကြမ်းဖက်ဝါဒတံပြန်တိုက်ဖျက်ရေးကိစ္စတွေကိုဆွေးနွေးသွားမယ်လို့အမေရိကန်နိုင်ငံသားရဲဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။မြောက်ကိုရီးယားကိုဖိအားပေးတဲ့အနေနဲ့မြောက်ကိုရီးယားအစိုးရနဲ့ဆက်ဆံရေးလျှော့ချပစ်ဖို့အရှိတောင်အာရှနိုင်ငံတွေအပါအဝင်ကမ္ဘာနိုင်ငံတွေကိုတိုက်တွန်းပြောဆိုသွားမယ်လို့လည်းအမေရိကန်နိုင်ငံသားရဲဌာနကပြောထားပါတယ်။ပြည်ခရီးလာတော့ကပဲဒီအမေရိကန်နိုင်ငံသားရဲ့ဌာနရဲ့မြောက်ကိုရီးယားမူဝါဒဆိုင်ရာအထူးတန်အမတ်ကြီးဂျိုးဆပ်ဝမ်ယွန်းဟာဆိုရင်လေမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးတော့ဒီမြန်မာအတိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ရောတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကိုပါတွေ့ဆုံပြီးတော့ဒီမြောက်ကိုရီးယားမြန်မာဆက်ဆံမှုတွေနဲ့ပတ်သက်ပြီးအမေရိကန်ရဲ့စိုးရိမ်ချက်တွေကိုဆွေးနွေးပြောဆိုခဲ့ပါသေးတယ်။အထူးသဖြင့်တော့မြောက်ကိုရီးယားနဲ့ရှိနေတဲ့ဒီလက်ကျန်ဆက်ဆံမှုတွေကိုပါဖြတ်တောက်ပြီးမြောက်ကိုရီးယားကိုဒေသတွင်းကအရေးယူနိုင်ရေးနှီးနှံတွေကိုဆွေးနွေးခဲ့ကြပါသေးတယ်။မြောက်ကိုရီးယားနိုင်ငံဟာသိမကြခင်တုန်းကပဲအမေရိကန်ပြည်ထောင်စုကိုပါပြစ်ခတ်နိုင်တယ်လို့ဆိုရဲပက်ထိန်ဒုံးကြီးစမ်းသပ်မှုတွေလုပ်ခဲ့တာကြောင့်အိန္ဒိယတောင်ကိုရီးယားနဲ့အမေရိကန်အပါအဝင်ကမ္ဘာနိုင်ငံတွေကြားမှာဆွေးရမှုတွေတိုးလာနေတာပါဒေသတွင်းလုံခြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြမယ်အာဆီယံဒေသဆိုင်ရာဆွေးနွေးပွဲ ARF မှာမြောက်ကိုရီးယားအရေးတုံ့ပြန်ကန့်တွယ်နိုင်မဲ့နည်းလမ်းတွေကိုအဓိကထားဆွေးနွေးသွားမှာဖြစ်တယ်လို့တောင်ကိုရီးယားနိုင်ငံသားရေးဝန်ကြီးသင်းကန်ဖျောင်ဝါကလည်းပြောထားပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်လာကြမဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson အပါအဝင်ရုရှား၊ဂျပန်၊တရုတ်စတဲ့ဒီအရေးပါတဲ့နိုင်ငံတွေကနိုင်ငံသားရဲ့ဝန်ကြီးတွေနဲ့ကိုရီးယားနိုင်ငံအကြားတနိုင်ငံချင်းအလိုက်တိကျဆွေးနွေးမှုတွေလုပ်သွားဖို့စီစဉ်နေတယ်ဆိုတာကိုလည်းတောင်ကိုရီးယားနိုင်ငံသားရဲ့ဌာနပြောခွင့်ရချိုချိုဟျောက်ကပြောပါတယ်
지금주요국들과의양자일정을다수의주요국들과의양자일정을현재
시우텔라메디가나가니위아마수네땅코리아나나가니티자뜻소모저너로시즌네바레수니메체니야나소삐다니나니베메아티라마피되바오
ဒီသတင်းပတ်ကုံမှာစတင်ကျင်းပမယ်အာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေရဲ့အစီအဝေးနောက်အာဆီယံဒေသဆိုင်ရာအစီအဝေးနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေကိုအရှင်အဖြစ်လက်ခံကျင်းပမယ်လက်ရှိဒီအာဆီယံအလှည့်ချဥက္ကဋ္ဌတာဝန်ကိုယူထားတဲ့ဖိလစ်ပိုင်နိုင်ငံကလည်းမြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့အရှေ့တောင်အာရှနဲ့ဒီအရှေ့အာရှဒေသတွင်းကမဟာမိတ်နိုင်ငံတွေနဲ့ဆွေးနွေးညှိနှိုင်းပြီးတော့သတိထားကင်တွယ်သွားမယ်လို့ဖိလစ်ပိုင်နိုင်ငံသားရဲ့ဝန်ကြီးအယ်လန်ပီတာကေဒန်နိုကပြောပါတယ
် We are in fact cautious because we want to play a productive role in easing the tensions sa Korean Peninsula. We don't
Korea Junzo de ma mu re yoe ja se bo. Jano ru akang song pa win saung ywe pe nai na myo phit chin ne twa. Jano ru di kaisa o athu tadi tha ba de. De ma mu re bo so aw lou de tu me phit chin ma o. Da jao jano ru twei song swin nwe da ri lou twa ya ma ba.
မြောက်ကိုရီးယားနိုင်ငံကတော့ဒီလာမယ့်အာဆီယံဒေသတွင်းဆွေးနွေးပွဲမှာသူ့နိုင်ငံကိုအရှေ့ရစေမယ့်လောက်ရမျိုးမလုံးမိစေဖို့အာဆီယံအလှည့်ကျဥက္ကဋ္ဌအကြံဝင်ယူထားတဲ့ဖိလစ်ပိုင်နိုင်ငံကိုဒီနေ့အစောပိုင်းကတည်းကဒီတရမန်တချို့ဆင်လွတ်ပြီးတော့ကြိုတင်ပန်ကြားတာတွေလုပ်ခဲ့ပါတယ်။ဒီအာဆီယံဆွေးနွေးပွဲမှာတိုင်ငင်ပြီးခဲ့တဲ့ဇူလိုင်လ25ရက်နေ့တုန်းကလည်းမြောက်ကိုရီးယားသူ့နိုင်ငံသားရေးဝန်ကြီးနဲ့ဖိလစ်ပိုင်သူ့နိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံပြီးတော့ဒီကိစ္စကိုပဲဆွေးနွေးခဲ့တဲ့အကြောင်းဖိလစ်ပိုင်နိုင်ငံသားရေးဌာနတာဝန်ရှိသူတချို့ကပြောဆိုထားပါတယ်။အခုလာမယ့်အာဆီယံဒေသတွင်းဆွေးနွေးပွဲတွေကိုအမေရိကန်၊တရုတ်၊ရုရှား၊ဂျပန်စတဲ့အရေးပါတဲ့နိုင်ငံကြီးတွေနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့အတူမြန်မာနိုင်ငံသားရေးဝန်ကြီးဒေါက်အောင်ဆန်းစုကြည်လည်းတက်ရောက်မယ့်အကြောင်းဖိလစ်ပိုင်ပြည်ကြားရေးဌာနရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။မြန်မာနိုင်ငံသားရေးဌာနဘက်ကတော့ဒါကိုအတည်ပြုထုတ်ပြန်တာမရှိသေးပါဘူးရှင်
။အာဆီယံဒေသဆိုင်ရာအစည်းအဝေးအကြိုမြင်ကွင်းကိုမှတ်ခင်ဖြူထွေးပြောပြသွားတာပါ။အခုရန်ကုန်မန္တလေးမြို့တွေမှာဆက်လက်ဆန္ဒပြနေတဲ့အကြောင်းကိုလည်းပြောပြပေးပါဦးမယ်။အစိုးရနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့တန်ကာရွန်နဲ့အမျိုးသားရေးလှုပ်ရှားသူတွေဟာဒုတိယမြောက်နေ့အဖြစ်ဆက်လက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။ဥပဒေရေးရွာကြမ်းကျင်သူတွေကတော့ဖွဲ့စည်းပုံအခြေခံဥပဒေအရသပိတ်မှောက်ဆန္ဒပြတာနဲ့အစိုးရတရက်ပြုတ်ကြမှာမဟုတ်တဲ့အကြောင်းသုံးသပ်တာတွေလည်းရှိပါတယ်။သတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ရန်ကုန်နဲ့မန္တလေးမြို့ကတန်ကာတော်တွေနဲ့မြို့သားရေးလှုပ်ရှားသူတချို့ဟာအစိုးရနှုတ်ထွက်ရေးအတွက်ဗုဒ္ဓဦးနဲ့ညနေပိုင်းကစတင်သဘိမ့်ပေါက်ခဲ့ရမှာဒီကနေ့မှလည်းဒုတိယနေ့အဖြစ်ဆက်လက်သဘိမ့်ပေါက်နေဆဲဖြစ်ပါတယ်။ရန်ကုန်မြို့ကသဘိမ့်ပေါက်ရမှာပါဝင်တဲ့ဥပညာတာရဇောတိကကအစိုးရပြုတ်ကျတဲ့အထိဆောင်ရွက်သွားမှာဖြစ်ကြောင်း VOA ကိုအခုလိုမိန့်ကြားပါတယ်
။သဘိမ့်ပေါက်တာကတော့ဥစ္စတို့ဘာမလဲဆိုတော့ဒုတောင်အရေးသုံးပါတဲ့ကနိုင်ငံတော်တည်ငြိမ်အေးချမ်းရေးကိုပြတ်ပြားစေအောင်ပြတ်ပြားမှုတွေကိုမြင်လာရတဲ့အတွက်ကြောင့်မလို့ဥစ္စတို့သဘိမ့်ဆောင်အောင်ဖြစ်ပါတယ်။သဘိမ့်ကတော့အစိုးရပြုတ်ကျတဲ့အထိလုံးပဲလို့ယူရထားပါတယ်။အာကောင်းမှုအာမကောင်းမှုဆိုတာကတော့ဘာသာသာသနာနဲ့တိုင်းပြည်နဲ့လူမျိုးအပေါ်ချစ်တဲ့သူတွေဝမ်းရလာလို့ရှင်တော့အာကောင်းလာမှာပါ။ဘလို့လဲဆက်လုပ်သားဖို့ရှိလဲဆိုတာဥစ္စတို့ပြုတ်ကျတဲ့အထိသဘိမ့်ကိုထိုင်ပြီးတော့ဆက်တိုက်ပွဲဝင်လာမှာပါ။
တရားလွတ်တော်ရှေ့နေဦးမမောင်ဝင်းကလက်ရှိသဘိမ့်ပေါက်တောင်းဆိုရာနဲ့ပတ်သက်ပြီးဥပဒေကြောင်းအရအခုလိုရှင်းပြပါတဲ့
ဥပဒေကြောင်းအရပြောမယ်ဆိုရင်တော့ဖွဲ့စည်းပုံအခြေခံဥပဒေအရဌာနဖော်ထုတ်ခွန်တော့ဒါရှိတာပေါ့နော်အစိုးရတစ်ခုကိုဖြုတ်ချဖို့ဆိုတဲ့အပိုင်းကြတော့တရားဥပဒေနဲ့တွားရမှာပေါ့တရားဥပဒေတွားရမယ်ဆိုတော့ဒီလိုဌာနပြတာနဲ့သဘိမ့်ပေါက်တာနဲ့တော့လေဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်အရဥပဒေကြောင်းအရတော့ဒီအစိုးရပြုတ်ကျမသွားနိုင်ပါဘူး
လက်ရှိသဘိမ့်ပေါက်နေရာနဲ့ပတ်သက်ပြီးဒါဟာဆန္ဒပြတာမဟုတ်တဲ့အတွက်အာဏာပိုင်တွေစီကခွင့်ပြုချက်ရယူတာမရှိဘူးလို့လဲမန္တလေးမြို့ကတန်ခါတော်တပါးကမိန့်ကြားထားတာရှိပါတယ်။အခုလိုအာဏာပိုင်တွေဘက်ကခွင့်ပြုချက်မြူဘူးဆိုရင်တော့ပုံမှန်16နဲ့ပုံမှန်905ခါခွေစရရီနဲ့အရေးယူခံရပွဲရှိကြောင်းလဲတရားလွတ်တော်ရှေ့နေဦးမမောင်ဝင်းကပြောပါတယ်
။သဘိမ့်ပေါက်တာတို့ဒီဆန္ဒပြတာတို့ဆိုတဲ့အပိုင်းနေရာတော့ကျွန်တော်တို့ညှိစုစီဥပဒေနဲ့ပဲတွားမယ်ဒီ905ခကွေးတို့ကဖြစ်လာနေတာပေါ့နိုင်ငံတော်ကိုကုန်တိတ်ခကြအောင်နိုင်ငံတော်အစိုးရကိုဖြစ်အောင်လုပ်တဲ့ဒါဆွဲနေကြအစိုးရဘက်ကဆွဲနေကြပေါ့ပုံမှန်ဥသိမ်းရှင်တက်ကလည်းဆွဲတဲ့905ခကွေးတို့ကစက်ပြီးဆွဲနေစေတာရတာပေါ့အစိုးရကိုအကြီးကြီးပြအောင်လုပ်တာပေါ့
ငင်းချမ်းစွာစူဝေးခွင့်စီတန်းလဲလဲခွင့်ပုံမှန်18ကိုချိုးဖောက်ရင်တနစ်တဲ့မပိုးတဲ့ထောင်တန်းနဲ့နိုင်ငံတော်အကြီးညိုပြက်စီမှုပုံမှန်905ခါခွေးကိုကျူးလွန်ရင်ထောင်တန်းနှစ်နှစ်အထိဒါမှမဟုတ်ငွေဒဏ်သုံးမဟုတ်ထောင်တန်းငွေဒဏ်200စလုံးကိုချမှတ်နိုင်တာဖြစ်ပါတယ်။နိုင်ငံရေးလေးလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့လက်ရှိသဘိမ့်ပေါက်တောင်းဆိုနေတဲ့အပေါ်မှာအခုလိုရှုမြင်ပါတယ
်။အခုရွေးကောက်တင်မြှောက်ထားတဲ့အစိုးရဟာ2015ခုနှစ်ပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲနဲ့2019ဂျာပြက်ရွေးကောက်ပွဲကနေပြီးတော့ပြည်သူလူထုကနေတိုက်ရိုက်ရွေးကောက်တင်မြှောက်လိုက်တဲ့လွှတ်တော်တွေကနေပေါ်ပေါက်လာတဲ့အစိုးရအဖွဲ့ဖြစ်တယ်။အဲဒီအတွက်ကြောင့်မလို့ဒီအစိုးရအဖွဲ့ကိုနှုတ်ထွက်ပေးဖို့တောင်းဆိုရဆိုတာကအကြောင်းကျိုးစီလျော်မှုမရှိဘူးလို့မြင်တယ်။နောက်အကြောင်းချက်လည်းခိုင်လုံမှုမရှိဘူးလို့ပြီးတော့ကြာကြတော့လက်ရှိကျွန်တော်တို့တိုင်းပြည်ရဲ့အမျိုးသားပြန်လည်ရင်ကြားစီရင်နေရင်းရင်းကြီးရန်ကြောင်းပေါ်မှာတွားနေတဲ့အချိန်ကာလမျိုးမှာဒီလိုခြေလမ်းမျိုးတွေဟာတိုင်းပြည်ရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ရင်းရင်းကြီးပြန်လည်ပြည့်ညက်ရေးအတွက်အနောက်ဆက်အဟန့်တာဖြစ်လာမှာကိုစိုးရိမ်စရာရှိတယ်လို့ကျွန်တော်ကမြင်နေ
သ တပိမောက်သူတွေရဲ့တောင်းဆိုချက်တွေမှာအမျိုးဘာသာသာသနာကိုနှိမ့်ချတဲ့စီမံခန့်ခွဲမှုမကျွမ်းကျင်သူတွေကိုနေရာပေးတဲ့အမျိုးသားလုံခြုံရေးကိုအကာအကွယ်မပေးတဲ့အစိုးရအလိုမရှိကြောင်းစတဲ့အချက်တွေပါဝင်နေပါတယ
်။ဒေါ်ရရှင်များရှင်အခြေတင်ပြောစရာဖြစ်နေရတဲ့ဆက်သွယ်ရေးဥပဒေပုံမှ66ကကြီးကိုပြင်ဆင်ရေးလွှတ်တော်တွင်ဆွေးနွေးနေချိန်မှာပဲအပြီးတိုင်ဖြတ်သိမ်းပြဖို့တိုက်တွန်းသံတွေလည်းထွက်ပေါ်နေပါတယ်။ပုတ်ခက်စော်ကားခံရမယ့်အရေးကနေအများပြည်သူကိုအကာအကွယ်ပေးဖို့ဒီဥပဒေဟာရှိတဲ့နယ်လို့ယူဆသူတွေရှိတယ်လို့အာဏာပိုင်တွေကဖိနှိပ်ဖို့အသုံးပြုတဲ့ကိရိယာတစ်ခုဖြစ်လာနေတဲ့အတွက်မရှိသင့်ဘူးလို့မြင်ကြတဲ့သူတွေလည်းရှိပါတယ်။ပုံမှ66ကကြီးပြင်သင့်သလားဖျက်သင့်သလားဆိုတာကိုတော့ VOA စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်3-2-3-8-9-9-9လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်စဉ်ကကြိုဆိုပါရစေ။
လာမယ့်စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြစီရှင်။အခုတခါတော့အမေရိကန်သမ္မတကရုရှားပေါ်ပိတ်ဆို့မှုအသစ်အတွက်လက်မှတ်ရေးထိုးလိုက်တဲ့အကြောင်းကိုပြောပြပေးပါဦးမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကရုရှားနိုင်ငံပေါ်တန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်တဲ့ဥပဒေကိုလက်မှတ်ထိုးလိုက်တာပါ။ဒီလိုလက်မှတ်ထိုးလိုက်တဲ့အတွက်သမ္မတအနေနဲ့အဲ့ဒီတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားတာတွေ၊ရှော့ချတာတွေမလုပ်နိုင်အောင်ဟန့်တားနိုင်မဲ့ဗီတိုအာဏာအသစ်ကိုလွှတ်တော်ကရရှိမှာပါ။သမ္မတထရန့်ကတော့ဒီဥပဒေသစ်မှာအာဏာချက်တွေကြီးကြီးမားမားရှိတယ်လို့ဒီဥပဒေကြမ်းကိုလက်မှတ်ထိုးလိုက်ပြီးတဲ့နောက်ပုတ်ထူးနေကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါတယ်။ဒါပေမဲ့သူ့အပေါ်အတင်းကျပ်ဖိအားပေးလက်မှတ်ထိုးခိုင်းတာမျိုးတော့မရှိတဲ့အကြောင်း VOA သတင်းတောက်ဇလာတီကာဟုတ်သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြပေးပါမယ်ရှင်။
အမေရိကန်လွှတ်တော်မှာရှိတဲ့ Republican နဲ့ Democrat Party နေရာစလုံးကထောက်ခံတဲ့ဒီဥပဒေသစ်ကအီရန်၊မြောက်ကိုရီးယားနဲ့ရုရှားနိုင်ငံတွေအပေါ်မှာတန်ခတ်ပိတ်ဆို့မှုတွေချမှတ်လိုက်ပါတယ်။ဒါနဲ့ပတ်သက်ပြီးဒီမိုကရက်အထက်လွှတ်တော်မှ Chris Coon ကတော့
I'm very pleased that President Trump chose to sign the Russia sanctions bill. I don't think he had much choice
given. တနင်္ဂနွေရုရှားပေါ်တန်ခတ်တဲ့ဥပဒေကြမ်းကိုလက်မှတ်ထိုးရေးချဲ့လိုက်တဲ့အတွက်ကျွန်တော်အနေနဲ့အလွန်ကျေနပ်မိပါတယ်။ဒီဥပဒေကြမ်းကထက်လွှတ်တော်နဲ့အောက်လွှတ်တော်မှာလည်းသမ္မတအာဏာနဲ့ပယ်လို့မရအောင်တခဲနဲ့ထောက်ခံပေးရထားတဲ့အတွက်သူ့မှာရွေးချယ်စရာတော့တိတ်မရှိပါဘူး။
သမရကအမျိုးသားစီလုံးညီညွတ်ရေးအကျိုးစီးပွားအတွက်ဒီဥပဒေကြမ်းကိုလက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့အင်မီတော်ပြောခွင့်ရ Sarah Huckabee Sanders ကပြောပါတယ
် We've been very clear that we support tough sanctions on all three of those countries we continue to do so and that has
အဲ့ဒီသုံးနိုင်ငံစလုံးကိုပြင်းထန်တဲ့တန်ခတ်ပိတ်ဆို့မှုတွေချမှတ်ဖို့ကျမတို့ထောက်ခံတယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပြီးသားပါကျမတို့ဒါကိုဆက်လုပ်သွားမှာဖြစ်ပြီးတော့ပြောင်းလဲမပြောင်းပါဘူးဒီနေ့ထုတ်ပြန်လိုက်တဲ့စင်ညာချက်မှလည်းဒါကထင်ရှားနေတယ်လို့ကျမထင်ပါတယ်
ဒါပေမဲ့ဒီဥပဒေတွေကတချို့အပိုက်တွေဟာအမေရိကန်ပြည်သူတွေရဲ့အကျိုးစီးပွားအတွက်တော့အကောင်းဆုံးမဖြစ်စေဘဲရည်မှန်းချက်အောင်မြင်စေဖို့ထက်ရုရှားနဲ့မြောက်ကိုရီးယားကိုတရုတ်နိုင်ငံနဲ့ပို့ပြီးတော့နီးကပ်သွားစေနိုင်တယ်လို့သမ္မတထရမ့်ကပြောပါတယ်။အစိုးပိုင်းကချမှတ်ထားတဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကရုရှားစီးပွားရေးတိုးတက်မှုထိခိုက်အောင်အထောက်အကူဖြစ်စေခဲ့တယ်လို့နိုင်ငံတော်ကာကွယ်ရေးတပ်ကတော်ကအကဲခတ် Peter Elsoff ကပြောပါတယ
်။ There are no signs that Russia's economy is going up. That's really was a chance for Russia more
ရုရှားနိုင်ငံရဲ့စီးပွားရေးတိုးတက်လာမယ့်အရေးလက္ခဏာတော့မတွေ့ရပါဘူး။2000ပြည့်နှစ်အစောပိုင်းကရေနံစည်းတွေလွန်တက်နေတဲ့အချိန်မှာရုရှားအနေနဲ့စီးပွားရေးတိုးတက်မယ့်အခွင့်အလမ်းရှိခဲ့ပါတယ်။ဒါပေမဲ့လို့အဲ့ဒီအချိန်တုန်းကရုရှားနိုင်ငံရဲ့စီးပွားရေးခက်မီအောင်လှုပ်ထားတာဘာမှမရှိခဲ့ပါဘူး
။နိုင်ငံရေးယူမှုအသစ်တွေကအခြေအနေကိုပိုပြီးတော့ဆိုးရွားစေနိုင်တယ်လို့သူကပြောပါတယ်။ဒါပေမဲ့ဒီအရေးယူမှုအသစ်တွေကြောင့်တော့ရုရှားအနေနဲ့ခရိုင်းမီးယားကိုလက်လွတ်လိုက်မှာမဟုတ်သလိုယူကရိန်းရှေ့ပိုင်းမှာလည်းဝင်ရောက်ဆော့ဖတ်တာတွေကိုရပ်တန့်သွားစေမှာမဟုတ်ဘူးလို့သူကပြောပါတယ်။လူသမကဆိုင်ရာရုရှားသမ္မတကြီးဗက်ဆီလီနဘန်ဇီယားကတော့ညောင်မျိုးမှာဗုဒ္ဓနေ့ကအခုလိုပြောကြားခဲ့ပါတယ
် Those who invented this bill if they were thinking that they might change our
ဒီဥပဒေကြမ်းကိုရေးဆွဲခဲ့တဲ့သူတွေအနေနဲ့သိထားဖို့ကသူတို့အနေနဲ့ကျွန်တော်တို့ရဲ့မူဝါဒကိုပြောင်းနိုင်လိမ့်မယ်လို့ထင်နေတော့မှားပါလိမ့်မယ်တမိုင်းမှာလည်းအချိန်ချင်းတက်တည်ပြခဲ့ပြီးပါပြီကျွန်တော်တို့ဘ누구ကမှဥညွတ်ပြီးအလျှော်ပေးမှာမဟုတ်ဘူးဆိုတာကိုသူတို့အနေနဲ့ကောင်းကောင်းသိသင့်တာပေါ့
ရုရှားနိုင်ငံအနေနဲ့ရန်စခံလိုက်ရတဲ့ကလေးတယောက်လိုတုံ့ပြန်သွားမှာမဟုတ်သလိုနိုင်ငံတကာအတိုင်းအဝိုင်းရဲ့အကျိုးစီးပွားနဲ့ဆိုင်တဲ့ကိစ္စတွေမှာလည်းအမေရိကန်ပြည်ထောင်စုနဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့ရုရှားသံမက်ကပြောပါတယ်။ဒါပေမဲ့လည်းဒီဒဏ်ခတ်မှုတွေကိုဘယ်လိုလက်တုံ့ပြန်သွားမလဲဆိုတာကိုရုရှားနိုင်ငံဘက်ကစဉ်းစားထားပြီးသားဖြစ်တယ်လို့ Elsoff ကပြောပါတယ်ခင်ဗျာ။
ကိုရနိုင်ပြပြသွားတာပါရှင်အခုလေထုညဉ့်ညံ့မှုလျှော့ချရေးလောင်စာသုံးကားတွေရန်ကွင်ပိတ်ပင်မယ်ဆိုတဲ့ဗြိတိန်နဲ့ပြင်သစ်နိုင်ငံတွေဘက်ကိုအလှည့်ပေးပါမယ်ရှင်မြို့ကြီးတွေမှာလေထုညဉ့်ညံ့မှုလျှော့ချဖို့ကြိုးပမ်းတဲ့အနေနဲ့တက်ကြွ2040ပြည့်နှစ်မှာဓာတ်ဆီနဲ့ဒီဇယ်သုံးမော်တော်ယာဉ်အသစ်တွေရောင်းချခွင့်ပိတ်မယ်လို့ဗြိတိန်နီးရူပြင်သစ်အာဏာပိုင်တွေကလည်းကြေညာလိုက်ပါတယ်ဒီကြေညာချက်ကြောင့်ရောင်းအားနည်းနေတဲ့လျှက်စစ်ကားရောင်းအားတက်လာစေမှာပါတစ်ချိန်တည်းမှာပဲလျှက်စစ်ကားတွေပိုးပြီးလူကြိုက်များလာနိုင်ဖို့အင်ဂျင်နီယာတွေကကြိုးပမ်းနေပါတယ်ပို့ပြီးတော့ smart ဖြစ်တဲ့ကွန်ပျူတာတက်လိုက်ရင်လျှက်စစ်ကားတွေဟာဝေးဝေးသွားနိုင်မယ်လို့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ်သုတေသီတွေကပြောပါတယ် VOA သတင်းတောက် George Butit သတင်းပေးပို့ထားတာကိုကိုငိမ့်ချန်ကပြောပြမှာပါရှင်
လျှက်စစ်အင်ဂျင်ဟာတဖြည်းဖြည်းနဲ့ရုပ်ကျွင်းလောင်စာသုံးအင်ဂျင်တွေကိုအစားထိုးလာနေပါတယ်။ Volvo Car Company က Hakan Simulsan ကအခုလိုပြောပါတယ်
။ All cars released to the market after 2009.
2009နောက်ပိုင်းထုတ်ကားတွေအကုန်လုံးလျှက်စစ်နဲ့ဖြစ်မှာပေါ့။အဆင့်30ရှိမှဖြစ်ပြီးတော့ပထမအဆင့်က Hybrid စနစ်ကကားရတဲ့ Brake Zone ကိုပြန်ယူဖို့ဒုတိယဈေးကွက်ထဲမှာရှိနေပြီဖြစ်တဲ့အင်ဂျင်မျိုးလုံးသုံးလို့ရအောင်လုပ်ဖို့နဲ့နောက်ဆုံးမှာတော့လျှက်စစ်ဒွန်းကန်အားကိုသုံးတဲ့အင်ဂျင်ထုတ်ဖို့ပါ။
လက်ရှိသုံးနေတဲ့ hybrid နှစ်မျိုးဆက်လျှက်စစ်ကားတွေဟာအချိန်နဲ့လိုအပ်တဲ့စွမ်းအင်ပေါ်မူတည်ပြီးတော့လျှက်စစ်ကနေဓာတ်ဆီကိုပြောင်းလဲပေးတဲ့စနစ်ကိုသုံးနေတာပါ။အဲ့ဒီကားတွေကိုထပ်ပြီးပိုကောင်းလုပ်လို့ရတယ်လို့ကယ်လီဖိုးနီးယားပြည်နယ်တက္ကသိုလ် Riverside ကသူတေသီတွေကပြောပါဗျ။သူတေသီ Matt Brad က
What we're doing and proposing is
ကျွန်တော်တို့အခုလုပ်နေတာတိုက်တွန်းနေတာကကားတွေကအာယုံခံကြိယာကအချက်လက်တွေတင်မကောက်ပါဘူး။အပြင်ကဒေတာချက်လက်တွေဖြစ်တဲ့ရင်ကျောပိတ်ဆို့တဲ့အချက်လက်တွေပုံစံတွေနဲ့လူတွေဘလို့မောင်းလဲဆိုတာတွေကိုပါကြည့်တင်ပါတယ
်။ရင်မောင်းသူရဲ့ delay ဇယိုက်ပေါ်မူတည်ပြီးဓာတ်ဆီနဲ့လျှက်စစ်ကြားဘယ်အချိန်ပြောင်းရမလဲဆိုတာကိုလေ့လာနိုင်မဲ့ကွန်ပျူတာအစီအစဉ်တစ်ခုလုပ်နိုင်မယ်လို့သူတေသီတွေကပြောနေပါတယ်
။ For this type of plug-in electric algorithms it's pretty near term. I mean I would think it's
ဒီလိုပလက်ကောင်းမျိုးမှာထဲမဲ့လျှက်စစ်ကွန်ပျူတာအစီအစဉ်ကဖြစ်လာတော့မှာပါ။data ချက်လက်တွေရှိနေပြီဖြစ်တဲ့အတွက်အနည်းဆုံး3နှစ်ကနေပြီးတော့5နှစ်ပါဆက်သွယ်ရေးစွမ်းရည်ကရှိနေပါပြီကားအနေနဲ့အဲ့လိုမျိုးသတင်းချက်လက်တွေကိုယူပြီးပို့စမတ်ဖြစ်အောင်လုပ်ဖို့ပဲကြံမာတော့တယ
်ကွန်ပျူတာအစီအစဉ်တွေပိုကောင်းလာမယ်ဆိုရင် hybrid လက်စစ်ကားတွေရဲ့စွမ်းရည်ခြေတာရေးစနစ်30ရာခိုင်နှုန်းပိုပြီးအစွမ်းထက်လာမယ်လို့သူတေသီတွေကပြောပါတယ်ခင်ဗျာ
ကိုငိမ့်ချန်ပြောပြခဲ့တာပါရှင်ကျွန်မတို့အခုအတန်လွှင့်နေတဲ့ radio အစီအစဉ် PP ချင်း Asia 77ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်အခုကြာတာပရိနေညနေပိုင်းအစီသတင်းအချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါဦးမယ်ရှင
်ရုရှားပေါ်ရေးယူတန်ခတ်မဲ့ဥပဒေမူကြမ်းဟာအကြီးအကျယ်အားနည်းချက်တွေပါဝင်နေပြီးဖွဲ့စည်းရေးချုပ်ပုံခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့လည်းကန့်ညီမှုမရှိကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပြီးမဲ့ဥပဒေကိုတော့လက်မှတ်ရေးထိုးတည်ပြလိုက်ပါတယ်ပြီးခဲ့တဲ့နှစ်အမေရိကန်သမ္မတယူကောက်ပွဲကိုရုရှားကကျောင်းဝင်နောက်ရှေ့မှုအတွက်ပြဋ္ဌာန်းခတ်တဲ့အနေနဲ့ပြဋ္ဌာန်းတဲ့ဥပဒေမှာတော့အီရန်နဲ့မြောက်ကိုရီးယားပေါ်အရေးယူမဲ့အစီအစဉ်တွေကိုလည်းထည့်သွင်းထားတာပါအမေရိကန်ပြည်အောင်စုရင်ကျွမ်းကျင်ရည်ချင်းနိုင်တဲ့ရွှေပြောင်းဝင်ရသူအရေးအတွက်ကိုအကြီးအကျယ်ရှော့ချပြီးအမေရိကန်ပြည်အစိုးရမှာအမြင့်တဲ့နေထိုင်ခွင့် Green Card ထုတ်ပေးမဲ့အရေးအတွက်ကိုလည်းထောက်ဝဲရှော့ချမဲ့ဥပဒေကျမ်းတစ်ရပ်ကိုသမ္မတဒေါ်နယ်ထရန့်ကထောက်ခံလိုက်ပါတယ်။ဥပဒေကျမ်းကအမေရိကန်ကိုပထမဦးစားပေးဖြစ်ထားရှိတဲ့စာရွက်ချက်ဖြစ်တဲ့အကြောင်းလဲဥပဒေကျမ်းပြည်သူတွေခြံရံပြီးအမေရိကန်သမ္မတကမနေ့တုန်းကပဲကြေညာလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံကန်တာပြည်နယ်တွင်းမနေ့တုန်းကမြောက်ပြလန်ဒိတ်စာချုပ်ဖွဲ့နေတိုးရင်တန်းတက်ခက်ခံရမှုတွင်အမေရိကန်စစ်သားနှုတ်သိဆုံးပြီးလေးဦးတန်ရာရခဲ့ကြောင်းအမေရိကန်နဲ့နေတိုးစစ်ပဆိုင်တာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်တာလီဘန်တွေကတော့တက်ခက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာထားပါတယ်ဗနီဇွဲလားနိုင်ငံမှာပေါ်စီယိုချက်ပုံခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့ရည်ရွယ်ချင်းပါတဲ့တနင်္ဂနွေနေ့ကရွေးကောက်ပွဲတွင်ဆန္ဒမဲပေးသူအရေးအတွက်ကိုအနည်းဆုံးလူတစ်သန်းလောက်မှမမကန်စီးရင်ပိုပြတ်ထားတယ်ဆိုတဲ့ပြောဆိုချက်ကိုသမ္မတနဲ့ရွေးကောက်ပွဲကြီးချက်ရေးအဖွဲ့အကြီးအကဲတို့ကဒီကနေ့မှပဲပယ်ချလိုက်ကြပါတယ်ယူကောက်ပွဲအတွက် electronic နည်းပညာနဲ့ဝန်ဆောင်မှုပေးတဲ့ဗြိတိန်ချင်းဆက်ကုမ္ပဏီရဲ့ပြောဆိုချက်ဟာတာဝန်မဲ့ရရောက်တဲ့အကြောင်းလဲ Venezuela ယူကောက်ပွဲကောင်စီဥက္ကဋ္ဌကပြောဆိုလိုက်တာပ
ါ။ကြာသပတင်းနေ့ညနေပိုင်း VOA ကနောက်ဆုံးရထားတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမတ်ဤတန်စင်ဖြစ်ပြီးအတန်ဖတ် engineer ကတော့ Justin Twitch ဖြစ်ပါတယ်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ် internet ဆာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။နောက်နှစ်နာရီကြာည9နာရီထုတ်လွှင့်မယ့်အစီအစဉ်တွေကိုတော့ line meter 2532.50 တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးတူတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.